အခုတခါနားဆင်ရမှာကဗစ်တိုးရီးယားအမှုကင်တွယ်နေတဲ့အစိုးရဥပဒေအရာရှိတွေရဲ့ဆောင်ရွက်ချက်တွေကိုကြည့်ရင်အမှုမှန်ပေါ်ပေါက်ရေးအတွက်တန်တရားများစွာဖြစ်ရကြောင်းအမှုဖြစ်စဉ်ကိုစောင့်ကြည့်နေတဲ့မြန်မာဥပဒေရေးရာကျွမ်းကျင်သူတူဦးကပြောပါတယ်တောက်ကြနေကနေပြည်တော်သတင်းစာရှင်းလင်းပွဲမှာတော့ဗစ်တိုးရီးယားအမှုကိုတရားခံအမှန်ဖော်ထုတ်နိုင်မှုမရှိဘူးဆိုရင်သက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်တယ်ဆိုတဲ့သမရရဲ့ညွှန်ကြားချက်ကိုသမရယုံပြောခွင့်ရဦးစော်ထီကပြောကြားသွားပါတယ်မန်အင်ဂျင်နိုင်ကရှင်းပြမှာပါ
နေပြည်တော်ကမူလာရန်ကျောင်းတစ်ကျောင်းမှာအသက်3နှစ်အရွယ်မူဂျိုကျောင်းသူတဦးကျောင်းတွင်အာဓမပြုကျင့်ခံရတဲ့အမှုကိုမမှန်ကန်ကန်စစ်ဆေးစီရင်နိုင်မှုမရှိရေးသက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်ကြောင်းနိုင်ငံတော်သမရယုံပြောခွင့်ရဥစော်ထေကဩဂုတ်လ16ရက်နေ့နေပြည်တော်သမရအိမ်တော်မှာနှစ်ပတ်တကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်သမရယုံရဲ့မူဝါဒသဘောထားကတော့အမှုမှန်ဖော်ထုတ်ရေးပေါ့နော်အဲ့ဒါကိုလေးထားပြီးဆောင်ရွက်ဖို့ဖြစ်တယ်တကယ်လို့အမှုမှန်တရားခံအမှန်မဖော်ထုတ်နိုင်ဘူးဆိုရင်သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေတာဝန်ယူမှုတာဝန်ခံမှုယူရလိမ့်မယ်အဲ့ဒါလည်းကျွန်တော်တို့ပြည့်ပြည့်စုံစုံပြောထားပြီးဖြစ်တယ်နောက်ဒုတိယချက်ကတော့ဒီကာလမှာဒီကိစ္စကတရားရုံးမှာစစ်ဆေးစီရင်နေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့အုပ်ချုပ်ရေးအနေနဲ့တစုံတရာပြောစရာမရှိဘူးပြောမှလည်းမဟုတ်ဘူးဘာကြောင့်လို့လဲဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးတရားစီရင်ဥပဒေပြုရေးဒါကတရားစီအတက်နိုင်ဆုံးဟိုပိုင်းခြားကျင့်သုံးတာဖြစ်တယ်ဖြစ်တဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်ဒီပေါ်မှာတစုံတရာလွှမ်းမိုးနိုင်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ဂရုစိုက်ရပါတယ်။အမှုနဲ့ဆက်နွယ်တဲ့လူတွေတင်းချောင်လာလို့ထွက်ပြေးတာတို့နောက်မဖြစ်ဖို့ကတော့ရတဖွဲ့အာမခံလာပြီးဖြစ်ပါတယ
်။အာမပြုချင်းခံရသူဟာ၃နှစ်အရွယ်ကျောင်းသူလေးဖြစ်နေတဲ့အတွက်သူ့ရဲ့နာမည်ရင်းမတုံးမဲနာမည်ဝတ်အဖြစ်ပေးထားတဲ့ Victoria ရဲ့အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေတွေဘက်ကတော့အမှုမှန်ပေါ်ပေါက်ရေးကြိုးပမ်းဆောင်ရွက်တာမျိုးမတွေ့ရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကတုံ့တက်ပါတယ
်။ဥပဒေရရှိဖြစ်တဲ့သူကိုယ်တိုင်ကတည်းကရှေ့ပေါ်ပေါက်ချက်တွေရဘယ်လိုအရေးယူသင့်နေဘာဖြစ်သင့်နေဆိုတာကိုပြောရမယ်အစားတက်တည်ဖြစ်ထွက်ဆိုတဲ့သူကသာပထမယူနေမှာဆိုလို့ရှိရင်နှင်းမှုကိုနောက်တုတ်တရားခံဖြစ်ပြင်ပင်းဖို့အတွက်ကြောက်ထားတာကျွန်တော်တို့တွေ့ရတယ်အကင်းပြတဲ့နေရာဒေသကိုသိစေကြည့်ရှုဖို့အတွက်ကြံကြတာကြီးကျွန်တော်တို့တွေ့ရတယ်ဒါတွေကအမှန်ဆိုလို့ရှိရင်ဥပဒေအရာရှိကိုယ်တိုင်ကိုကငကိုကလေးကိုကလောက်ရမယ့်ကိစ္စဖြစ်တယ်နောက်ပြီးတော့တခါဒုတိယယုံရင်းရောက်တဲ့အခါကျတော့လေဖခင်ဖြစ်တဲ့သူကဗီဒီယိုမှတ်တမ်းယူထားတဲ့ဥစ္စာကိုတက်တေကန်တင်သွင်းတယ်တင်သွင်းတဲ့အခါမှာလေဒီတက်တေကန်ကတင်သွင်းမိသားဖြစ်တဲ့အတွက်လက်မခံသင့်ပါဘူးဆိုတဲ့ဒါကမျိုးပြောတဲ့အခါကျတော့ကျွန်တော်တို့တော်တော်အံ့ဩလေ။ဒါကြောင့်ဥပဒေအရာရှိတွေကလည်းဒီမှုမှာအတိုင်းအတာတစ်ခုတည်းအမှန်တရားမပေါ်ပေါက်အောင်ဖုံးကွယ်နေတယ်လို့ကျွန်တော်တို့တမ်းမြားရှိတယ
်။အခုနောက်ဆုံးတရားရုံးချိန်မှာတရားလူတွေဘက်ကတတ်တည်ဖြစ်ဖုန်းနဲ့အတူအဲ့ဒီထဲမှာပါနေတဲ့ဗီဒီယိုဖိုင်တစ်ခုကိုတင်ပြနိုင်အောင်နဲ့အစိုးရရှေ့နေတွေဘက်ကကန့်ကွက်မှုရှိနေပေမဲ့တရားသူကြီးဘက်ကတတ်တည်ကန်ဖုန်းနဲ့အဲ့ဒီထဲမှာရှိနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလက်ခံအောင်လုပ်နိုင်ခဲ့တဲ့တီယယ်လိုဗစ်တိုးရီးယားရဲ့မိဘနှစ်ဦးရှေ့နေဖြစ်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ဆောင်ရွက်ချက်ဟာမှန်ကန်ကြောင်းဦးမင်းလွင်ကပြောပါရစေ။
တီယယ်လိုဖက်ကလိုက်ပါဆောင်ရွက်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ဂိုင်းတွယ်ပုံအကြံပေးပုံတင်ပြပုံစတာတွေကိုတီယယ်လိုရဲ့တပ်ပြည်တွေကလိုက်နာဆောင်ရွက်တဲ့အတွက်အခုလိုမျိုးထင်သာမြင်သာဖြစ်လာတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်
ဩဂုတ်လ14ရက်နေ့ကနေပြည်တော်ဒက္ခိဏခရိုင်တရားရုံးချိန်မှာဗစ်တိုးရီးယားဖခင်ကိုရိုင်းထွက်ဆိုခဲ့ပြီးသူကိုရိုင်းတင်သွင်းခဲ့တဲ့ဗီဒီယိုဖိုင်တွေဟာအမှုမဲ့ပေါ်ပေါက်ရေးအတွက်တရားရာဂိုင်းနှုတ်အရေးပါကြောင်းတရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကျောင်းကားဒရိုင်ဘာအောင်ကြီးရဲ့ရှင်နေဒေါ်စုဒါလီအောင်ကလည်းတရားရုံးချိန်အပြီးသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်အမှုမဲ့ပေါ်ပေါက်ဖို့လည်းဟန်တွဲပါစင်ယုံတယ်ပေါ်ရမယ်လို့ထင်တယ်ဓာတ်ပုံ၅ပုံရှားပြတယ်ဓာတ်ပုံကနှင်းနူဓာတ်ပုံကကိုကိုဓာတ်ပုံကညီညီဒီနောက်ဓာတ်ပုံကအောင်ကြီးပေါ့နော်နောက်ဓာတ်ပုံကတော့ကိုကိုရဲ့ညီညီရဲ့ပါတဲ့ပုံအကုန်လုံး၅ပုံရှားပြတဲ့အခါမှာခလေးကအဲ့၅ပုံထဲရမှာအောင်ကြီးကိုမသိဘူးလို့ပြောတယ်ကိုကိုနဲ့ညီညီကိုမိမိကိုလှောက်တာဒီကိုကိုနဲ့ညီညီလို့ပြောတယ်သူ့ကိုဟိုဟိုဟာပေါ့တက်ပြစ်ရှင်တယ်ပေါ့နော်ဘာညာနဲ့ခဲရနေပိုင်းနဲ့ထိုးတယ်အဲ့လိုမျိုးခပေစီတောင်းနဲ့ကန်ပေးပေါ့နော်ဒါမျိုးပြောတယ်အဲသူ့ရဲ့ဗီဒီယိုဖိုင်ထဲမှာတော့အားလိုက်တွေ့ရတယ်
။လာမယ့်ရုံးချင်းကိုတော့ဩဂုတ်လ28ရက်မှာချိန်ဆထားပြီးဗစ်တိုးရီးယားရဲ့အဖွားဖြစ်သူနဲ့မူလာရန်ကျောင်းက CCTV မှတ်တမ်းတွေကိုရဲတပ်ဖွဲ့စီအနှံခဲ့တဲ့ကိုရန်နောင်ထေရို့ကိုစစ်ဆေးမှာဖြစ်ပါတယ်။လက်ရှိ Wisdom Hill ကျောင်းကိုခွင့်ပြုချက်မရဘဲနဲ့ဖွင့်ထားတဲ့အတွက်ဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်တယ်လို့ကျောင်းလဲပိတ်ထားရမှာဖြစ်ကြောင်းတမရယုံပြောခွင့်ရဦးစော်ထေကဇူလိုင်လသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်။